ပင်လယ်နက်ပေါ်မှာအမေရိကန်ထောက်လှမ်းရေးဒရုန်းယာဉ်ကိုရုရှားစစ်လေယာဉ်ကြားဖြတ်နှောက်ယှက်ခဲ့တဲ့ဗီဒီယိုကိုအမေရိကန်စစ်တပ်ကဒီကနေ့ကြာသပတေးနေ့မှာထုတ်ပြန်လိုက်ပါတယ်။ဗီဒီယိုပုံထဲမှာအမေရိကန်အဝေးထင်းဒရုန်းMQ-9 ကိုရုရှားတိုက်လိုက်ရင် Sukhoi SU-27 ကအနောက်ကနေပြန်တန်းလာပြီးတော့လေယာဉ်စီတွေကိုဖောက်ချကာ drone ပေါ်ကနေပြီးတော့ကျော်တက်သွားတာကိုမြင်ရပါတယ်။နောက်ထပ် Sukhoi SU-27 ကလည်းအလားတူ American drone ရဲ့နားကိုချင်းကပ်ပြန်တန်းလာတာကိုတွေ့ရပြီးတဲ့နောက်မှာတော့ video ပုံရက်သွားပါတယ်။ American drone နဲ့ရုရှားဒုတိယတိုက်လေယာဉ်တိုက်မိတာကြောင့်တရရိုက်ကူးတဲ့ဗီဒီယိုရိုက်သွားတာဖြစ်တယ်လို့ American စစ်တပ်ကပြောပါတယ်။ဗီဒီယိုပြန်ပေါ်လာချိန်မှာတော့ထောက်လိုက်ရေး drone ရင်အမိမှတတ်ထားတဲ့ဒလက်တစ်ခုကွေးသွားတာကိုမြင်ရပါတယ်။ American ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့ Russia ကာကွယ်ရေးဝန်ကြီးတို့ဆက်သွယ်စကားပြောခဲ့ကြပြီးနောက်တည့်မှာပဲ American စစ်တပ်ကဒီဗီဒီယိုကိုထုတ်ပြန်လိုက်တာပါ။ဒလက်ပြက်ပြီးတော့ပင်လယ်နက်ထဲကြာသွားခဲ့တဲ့ American ထောက်လိုက်ရေး drone ရင်ကိုပြန်ဆယ်နိုင်အောင်စူးစမ်းသွားမယ်လို့ American စစ်တပ်ကပြောထားပါတယ်။ပင်လယ်နက်နေရာတော်တော်များများကိုရုရှားတို့ထိမ့်ချုပ်ထားပေမဲ့အဲ့ဒီဒေသမှာမဟာမိတ်တွေအများကြီးရှိပါတယ်လို့ပူတွဲစေဦးစီးချုပ်များအကြီးအကဲဗိုလ်ချုပ်ကြီးမာ့ခ်မီလီကပြောကြားထားပါတယ်။ရုရှားကလည်းအမေရိကန်ထောက်လှမ်းရေး drone ယာဉ်ကိုဆဲယူမယ်လို့ပြောနေပါတယ်။အမေရိကန်တာဝန်ရှိသူတွေရဲ့အပြောအရထောက်လှမ်းရေး drone ယာဉ်ရေးတဲ့ပြက်ကြမသွားခင်အကဲဆက်တဲ့ software တွေအချက်အလက်တွေကိုအဝေးကနေလှမ်းပြီးတော့ဖြတ်ထားပြီးဖြစ်ပါရဲ့ရှင်။